ရုရှားသမ္မတဗလာဒီမီယာပူတင်ကိုဘီဂျင်းမြို့တော်မှာလက်ခံတွေ့ဆုံခဲ့တဲ့တရုတ်သမ္မတရှီဂျင်းပင်ကတရုတ်ရုရှားဆက်ဆံရေးကိုချီးကျူးပြောဆိုလိုက်ပြီးတော့ဆက်ဆံရေးတွေပိုမိုလင်းတဲ့အောင်ရှေ့ဆက်ဆောင်ရွက်သွားမယ်လို့ပြောပါတယ်။တရုတ်နိုင်ငံကိုချစ်ကြည်ရဲ့ခီးစဉ်နဲ့နှစ်ရက်တာအလဲအပတ်ရောက်ရှိလာတဲ့ရုရှားသမ္မတပူတင်ကမိတ်ဖက်ဆက်ဆံရေးဟာကဘာကြီးတည်ငြိမ်စေတဲ့အချက်ဖြစ်တယ်လို့ပြောပါတယ်။တရုတ်ရုရှားဆက်ဆံရေးဟာဘယ်သူမှတိုက်ရိုက်ဆန့်ကျင်တာမဟုတ်ဘူးလို့လည်းနိုင်ငံပိုင် RIA Novosti သတင်းဌာနကဖော်ပြပါတယ်။ယူကရိန်းအခြေအနေကိုဖြေရှင်းဖို့တရုတ်နိုင်ငံရဲ့အားထုတ်ကြိုးပမ်းမှုအတွက်ကျေးဇူးတင်ကြောင်းသမ္မတပူတင်ကပြောဆိုခဲ့ပြီးတော့နောက်ဆုံးတိုးတက်မှုအခြေအနေတွေကိုတရုတ်သမ္မတရှီကျင်းပင်ကိုအသိပေးမယ်လို့လည်းပြောပါတယ်။2022ခုနှစ်ဖေဖော်ဝါရီလမှာယူကရိန်းကိုရုရှားတို့ကကျူးကျော်တိုက်ခိုက်ခဲ့တာကြောင့်နိုင်ငံတကာကပြစ်တင်ရှုံချခဲ့ပြီးအနောက်နိုင်ငံတွေကရုရှားတပ်တွေပြန်လည်ရုတ်သိမ်းသွားအောင်တွန်းအားပေးတဲ့အနေနဲ့တန်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ကြတာပါ။ပဋိပက္ခတွေကိုအပြေရှာနိုင်ရင်အတွက်စီစဉ်ညှိနှိုင်းဖို့ရုရှားဘက်ကဘရုံးကမှငြင်းဆန်ခဲ့ခြင်းမရှိသလိုဒီပဋိပက္ခကိုအားလုံးပါဝင်ပြီးတော့ရေရှည်တည်တံ့ခိုင်မြဲတဲ့ငြိမ်းချမ်းတဲ့နေလန့်နဲ့ဖြည့်ရှင်းဖို့ကြိုးပမ်းနေပါတယ်လို့သမ္မတပူတင်ရဲ့ပုဒ်ထုံးလေးကပြောဆိုချက်ကိုကူကားပြီးတရုတ်အစိုးရပိုင်းစင်ဟွာသတင်းအေဂျင်စီကဖော်ပြခဲ့ပါတယ်။